COVID-19 နဲ့ပတ်သက်ပြီးသိကျင်တဲ့အကြောင်းအရာတွေကိုအခမဲ့မေးမြန်းနိုင်တဲ့ National Call Center အနေနဲ့ဝန်ဆောင်မှုတွေထပ်ပြီးတိုးပေးဖို့စီစဉ်ထားတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်မမိခါပါ။ National Call Center ကို COVID ပထမလှိုင်းစတင်ခဲ့တဲ့ April လကစပြီးဖွင့်ခဲ့တာကြောင့်အခုဆိုရင်6လတည်းဝင်လာပြီဖြစ်ပါတယ်။ကိုဗစ်ပထမလှိုင်းကဆလို့ကူးစက်မှုတွေပိုပြင်းထန်လာတဲ့ဒုတိယလှိုင်းမှာပါပြည်သူတွေသိလို့သမျှကိုဖြေချနေစေဖြစ်တဲ့ Call Center ရဲ့ထပ်တိုးဝန်ဆောင်မှုတွေနဲ့ပတ်သက်လို့စေတုတေသနာဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာမျိုးမျိုးမွန်ကအခုလိုပြောပြလာခဲ့ပါတယ်
။စတင်မှလာတဲ့အနေစားပြီး Auto Reply နဲ့မှာတစ်ခိုင်ပါတာနဲ့နားထောင်လို့ရအောင်ပါထည့်ပေးထားပါတယ်။ကျွန်တော်တို့ Call Center အစားဝင်တွေကို call ရင်းလဲတစ်ခါတည်းမှာပါတာစကားအခက်ခဲပုံတော့သူတို့ဘက်ကပမာစကားကိုနည်းနည်းနားလည်မှုခက်ခဲရအောင်ကျွန်တော်တို့ဘက်ကလည်းဒီလေးလေးတိုင်းကိုနားထောင်ရတာနည်းနည်းခက်ခဲတာလို့ရှိတာပေါ့နော်။အဲ့တော့ Auto Reply Answer တွေမှာတစ်ခိုင်လို့ကျွန်တော်တို့အထည့်ပေးထားတယ်။အင်းထက်ပြီးတော့အစားဆရာဝန် Volunteer တွေဖတ်ခေါ်ပြီးတော့ကျွန်တော်တို့ဘက်ကအထက်ချက်နေတဲ့ဒီကနေ့တခုရှိတယ်အခု201ကိုနှိပ်စီလိုက်လို့ရှိနေတယ်ကြားပါလိမ့်မယ်နံပါတ်6ဆိုတာတခုထပ်ထည့်ထားတယ်ပေါ့ quarantine site ကဒီနေချင်လို့ရှိနေနံပါတ်6ကိုနှိပ်ဖို့အဲဒါဆို quarantine site ကမနေနေတဲ့နေရာလည်းအားများလာပြီအဲဒီအခါမှာ quarantine site ကအကြောင်းအရာကိုပြီးတန်ခဲထုတ်လိုက်တော့ပေါ့ပ
ါကိုဗစ်ရောဂါနဲ့ပတ်သက်ပြီးသိကျင်တာတွေမေးမြန်းခြင်းရင်ပြည်တွင်းဘယ်ဖုန်း operator ကဖြစ်ဖြစ်နံပါတ် 239-19 ကိုနှိပ်ကမေးမြန်းလို့ရပါတယ်ခေါ်ဆိုတဲ့ဖုန်းတွေကိုလိုင်းခွဲနံပါတ်5ခုကနေအလိုလျောက်စနစ်နဲ့ဖြည့်ချပေးနေတာရှိတယ်လို့ဆရာဝန်တွေနဲ့တိုက်ရိုက်ဆွေးနွေးခြင်းနဲ့ဆိုရင်တော့လိုင်းခွဲနံပါတ်3ကိုထပ်နှိပ်ခေါ်ဆိုပြီးခေါ်ဆိုသူတဦးကိုအချိန်6မိနစ်ကြာမေးမြန်းနိုင်အောင်စီစဉ်ပေးထားတာဖြစ်ပါတယ်။ဒီ6မိနစ်ကိုတော့ငွေကောက်ခံတာမရှိပါဘူး။အခုတော့လိုင်းခွဲနံပါတ်6ကိုပါထပ်တိုးဖို့စီစဉ်နေပြီးဒီအတွက်လက်ရှိမှာတော့ညှိနှိုင်းကစမ်းသပ်ထုတ်လွှင့်ဖို့ပြင်ဆင်နေပါတယ်။ကိုဗစ်ပိုးပထမလိုင်းပြန့်နှံ့ချိန်ကထက်အခုဒီချိန်မှာကောစင်တာကိုဆက်သွယ်မေးမြန်းလာတာတွေကပုံစံမတူဘူးလို့ဒေါက်တာမျိုးမျိုးမွန်ကပြောပါတယ်
။ဘုံပေါ်သူအများဆုံးတိုင်းနေတာဒီချိန်မှာမအားဘူးအနေနဲ့ပြောမယ်ဆိုရင်ပထမလိုင်းကလည်းရန်ကုန်နဲ့အေရဝတီကပထမဒုတိယပြီးတော့သခိုင်းမန္တလေးမကွေးပေါ့ဒါပထမလိုင်းပဲ။အခုဒုတိယလိုင်းဩဂတ်လလည်းအစားပြီးအခုထိမှာရန်ကုန်အေရဝတီကပထမဒုတိယပဲ။တတိယလိုက်တာရခိုင်အခုဒုတိယဒုတိယလိုင်းပါနောက်တစ်ခိုင်းနဲ့မန္တလေးပေါ့။တော့ကျူတော်ခေါ်ဆိုမြေ93ရာခိုင်နှုန်းကဒီလက်ဒီသားရီရာဖြစ်တယ်။မိဖို့မျိုးသားကတော့ပထမလိုင်းတော့ဘလို့ကောက်တယ်မလဲတော့ဥသက်ပုံအောင်ပြီးလဲရောဂါလက္ခဏာပါလဲဒါမျိုးရင်းနေရများပြီ။အခုကျတော့ quarantine site ကနေအခု complaint တွေပြောရမျိုးရှိတယ်။နောက်သူတို့နေမကောင်းဖြစ်တဲ့ပုံစံလေးတွေနဲ့မိရပြောတာဘလို့ဆက်သွယ်ဆောင်ရမယ်ဆိုတော့အကျဉ်းတောင်းတာညားရဲပေါ့နော်။
မေးမြန်းချက်တွေကိုဖြေဆိုဖို့စေတနာဝန်ထမ်းတွေအနေနဲ့တာဝန်ယူဆောင်ရွက်ကြတဲ့သူတို့အဖွဲ့မှာကျန်းမာရေးဝန်ကြီးဌာနကဆရာဝန်အယောက်90နဲ့မြန်မာနိုင်ငံဆရာဝန်အသင်းကဆရာဝန်အယောက်15ယောက်ပူးပေါင်းပြီးအဆိုင်ခွဲကတာဝန်ယူပြီးနေ့တိုင်းမနက် 7:00 နာရီကနေည 8:00 နာရီထိဖြေချပေးနေတာပါ24နာရီလုံးဆက်ကနေအလိုလျောက်ပြန်ဖြေတဲ့စနစ်ကိုလည်းပူးတွဲလုံဆောင်ထားလျက်ရှိပါတယ်ကျန်းမာရေးစာဆောင်အယ်ဒီတာလည်းဖြစ်Hello ကျန်းမာရေးလူမှုဝက်ဆိုက်ထူထောင်ထားတဲ့ဒေါက်တာတူရိန်လှိုင်ဝင်းကတော့ Call Center ရဲ့လှုပ်ဆောင်ချက်တွေကကောင်းပေမဲ့လူသိနေနေရမှုဒီထက်ပိုပြီးပေါက်ရောက်စေခြင်းလေလို့သူကပြောပါတယ
်ဒီဟာကိုဒီထက်ပိုပြီးတော့လူသိများအောင်လုပ်နိုင်ရင်တော့ပိုပြီးတော့ကောင်းမယ်လို့ကျွန်တော်တို့ယူဆတယ်ဒီချိန်မှာကျွန်တော်တို့ကဒီ Covid Call Center ကိုပိုပြီးတော့လူသိများအောင်ဆိုရင်တခြားပုံပြီးကမီဒီယာတွေအကုန်လုံးတို့ကဖိတ်ပြီးတော့လေသူရကနေထုတ်ပြန်ပြီးတော့ဒီဟာကိုတော့ဖြင့်ဝိုင်းပြီးကူညီပေးပါဆိုပြီးတော့သူရရဲ့မှာရှိတဲ့ Media Channel တွေရောပုံပြီးကဘက်က Media Channel တွေရောတို့ရဲ့ဒီကိုချန်နယ်တိုင်းအကုန်လုံးဆိုရင်ကျွန်တော်တို့မရောက်ခဲ့တဲ့လူရှိအောင်သူတို့လုပ်လို့ရတယ်။ Operator အားလုံးကနေပြီးတော့အကုန်လုံးပြန်အောင်ဒီ glass message တွေလုပ်လို့ရတယ်
။ COVID-19 ရောဂါပြင်းထန်တဲ့အဆင့်ရောက်ပြီးအထူးကျက်မတ်ကုသဆောင် ICU မှာအသက်ရှူတက်ကုသရတဲ့အရေးအတွက်ဟာကဘာမာရောမြန်မာမှာပါတိုးလာနေပါတယ်။ရောဂါအခံရှိသူတွေကိုခံအားနည်းသူတွေနဲ့တက်ကြီးရွယ်အိုတွေဒီရောဂါပိုကူးခံရရင်ပြင်းထန်တဲ့အဆင့်ရောက်နိုင်တာမို့ဆေးရုံအရောက်နောက်မကျဖို့အထူးအရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေဘက်ကနှိုးဆော်ထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။